တယောက်ကထိုင်းစစ်ဘက်ထက်ကိုသူ့ရဲ့ဈေးဘောတဲ့ကုန်ပစ္စည်းတွေနှိမ့်သွင်းနေတဲ့အတွက်ထိုင်းစစ်ဘောတွေကိုထိခိုက်စေရဲဆိုတဲ့ပြောဆိုချက်အတွက်ဘန်ကောက်တရုတ်နိုင်ငံကစက်တင်ဘာ4ရက်နေ့မှာတရုတ် Facebook စာမျက်နှာကနေတုံ့ပြန်ဖြေရှင်းခဲ့ပါတယ်။ဆက်နိုင်ငံခြားကုန်သွယ်ရေးဟာနှုတ်နှစ်ဖက်အကျိုးရှိတဲ့နည်းလမ်းနဲ့လုပ်တာဖြစ်ကြောင်းတရုတ်ကြေညာချက်မှာဖော်ပြပါတယ်။တရုတ်ကနေထိုင်းကိုတင်သွင်းတဲ့ကုန်ပစ္စည်း80ရာခိုင်နှုန်းလောက်ဟာစက်ပစ္စည်းနဲ့ကုန်ကြမ်းပစ္စည်းလိုကုန်ထုတ်လို့ရမှာတုံ့နဲ့ပစ္စည်းတွေဖြစ်ကြောင်းဖော်ပြပါတယ်။ဈေးပေါ်တဲ့ကုန်ပစ္စည်းလို့ခေါ်နေတဲ့နေစဉ်တုံးအစားအသောက်နဲ့ကျန်းမာရေးကုန်ပစ္စည်းအဝတ်ထည်နဲ့အသုံးဆောင်တွေကိုတော့တရုတ်ကတင်ပို့နေတာ100ရာခိုင်နှုန်းတော့မရှိဘူးလို့လည်းပြောပါတယ်။တရုတ်ကဈေးပေါ်တဲ့ပစ္စည်းတွေထိတ်ဝင်နေတာဟာထိုင်းကုန်ထုတ်လုပ်မှုလုပ်ငန်းအတွက်ချင်းချောက်မှုအန္တရာယ်ရှိနေတဲ့အတွက်ဒါကိုတိုက်ဖြတ်ဖို့ထိုင်းဆော့ကကြေညာခဲ့ပြီးနောက်မှာတရုတ်ဆိုင်ရာကအခုလိုကြေညာတာဖြစ်ပါတယ်။ထိုင်းဒုတိယဝန်ကြီးချုပ်ဖြစ်တဲ့ကုန်သွယ်ရေးဝန်ကြီးဖန်တမ်ဝါချရာချိုင်းကလည်းထိုင်းနိုင်ငံတရုတ်ကဈေးပေါ်တဲ့တန်းကုန်တွေတင်သွင်းတာရပ်သွားအောင်အလုပ်ဖွဲ့ကိုဖွဲ့စည်းပြီးပြန်ဆုံးသက်သွားမယ်လို့ပြောပါတယ်။ဈေးပေါ်တဲ့တရုတ်ပစ္စည်းတင်သွင်းမှုကြောင့်2023မှာထိုင်းစက်ရုံ1000နီးပါးလောက်ပိတ်ပစ်ခဲ့ရတာဖြစ်ပါတယ်။